တနိုင်ငံလုံးဖြစ်ကတ်တက်ခိုက်မှုရက်စဲဖို့ရွေကျက်စေစားဆွေးနွေးပွဲဟာဒသိဒေတာမှာလာအပြည့်အကရက်စဲနိုင်တာတွေ့ရပါတယ်။လက်နက်ကိုင်ဖွဲ့20ကျော်မှာ10ဖွဲ့သားသဘောတူချက်ရယူနိုင်တာမှုတိုက်ပြည်ဒသိဒေတာမှာသာခိတ္တကနငြင်းချမ်းသွားနိုင်ပါလေ။ဒါပေမဲ့အခါအလားကြောင့်တနိုင်ငံလုံးအပြည့်အကရက်စဲနိုင်တဲ့ပုံစံမျိုးဖြစ်နေပါတယ်။ကရင်အဖွဲ့3ဖွဲ့ချင်းအမျိုးသားတပ်ဦးပို့လူမျိုးရေးအဖွဲ့ရခိုင်လူမျိုးရေးပါတီRCSS ရှမ်းပြည်ပြည်နယ်ထူထောင်ရေးပါတီနဲ့ ABSDF ကျောင်းသားဒီမိုကရက်တစ်တပ်ဦးကလက်မှတ်ရေးထိုးကြပါတယ်စေအစိုးရနဲ့အပြည့်အခက်ရက်စဲဖို့သဘောတူခဲ့တဲ့ KIO ကချင်အဖွဲ့ကိုကအဖွဲ့ဝအဖွဲ့ SSPP ရှမ်းပြည်မြောက်ပိုင်းအဖွဲ့ပလောင်တပ်ဖွဲ့မွန်တပ်ဖွဲ့ KNPP ကရင်နီတပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့စတာတွေကတော့ဦးသိန်းစိန်အစိုးရနဲ့အပြည့်ရစာချုပ်ကိုလက်မှတ်မထိုးကြပါဘူးလက်မှတ်ထိုးတဲ့တပ်ဖွဲ့တွေဟာစစ်အစိုးရခေတ်မှာအပြစ်အခက်ရစရေးမလုပ်နိုင်ခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်။လက်မှတ်မထိုးတဲ့ KIA ကချင်တပ်ဖွဲ့ပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့ရန်ပြည်မြောက်ပိုင်းတပ်ဖွဲ့နဲ့ရခိုင်စစ်တပ်ဟာအစိုးရတပ်နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်
။ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကခေတ္တခဏအပြစ်အခက်ရစဲခဲ့တဲ့လက်နက်ကင်တပ်ဖွဲ့တွေဟာဦးသိန်းစိန်လက်ထက်မှာအစိုးရတပ်နဲ့တိုက်ပွဲပြန်ဖြစ်ပြီးစစ်အစိုးရနဲ့တိုက်ပွဲဖြစ်ခဲ့သူတွေကတော့ဦးသိန်းစိန်ဆိုရနဲ့အပြစ်အခက်ရက်စဲနိုင်တဲ့သဘောဖြစ်ပါတယ်။အခုလိုတပ်ဖွဲ့ရှစ်ဖွဲ့ကလက်မှတ်ထိုးလိုက်တာဟာတိုင်းရင်းသားအုပ်ချုပ်တပ်ဖွဲ့ဖြစ်လာတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုဖျက်ပြားစေတယ်လို့ယူဆကြပါတယ်။အရင်ကလည်းကရင်၊ကချင်၊မွန်၊ကရင်နီ၊ပအို့၊ပလောင်၊လာဟုနဲ့ရခိုင်ပါဝင်တဲ့အဖွဲ့ရှစ်ဖွဲ့ဟာမာဒတာခေါ်အမျိုးသားဒီမိုကရေစီတပ်ပေါင်းစုကိုဖွဲ့စည်းပြီးထိုင်းအာဏာပိုင်တွေရဲ့အကူအညီကိုရခဲ့မှုပါတယ်။ဒီတော့တွင်ကရင်အဖွဲ့ဟာ KNU, DKDA နဲ့ကရင်ငင်းချမ်းရေးကောင်စီဆိုပြီးအဖွဲ့၃ဖွဲ့ကွဲသွားပါတယ
်။ဦးသိန်းစိန်အစိုးရရဲ့ပြစ်ကတ်တိုက်ခိုက်မှုရစရေးစာချုပ်ဟာအရင်ကရှိခဲ့ဘူးတဲ့အပြစ်ကတ်ရစရေးသဘောတူချက်တွေနဲ့ကွာခြားပါတယ်။စစ်အစိုးရလက်ထက်ကအပြစ်ကတ်ရစရေးကိုထောက်လှမ်းရေးကစီစဉ်တဲ့အတွက်နားလည်မှုနဲ့လုပ်ကြတာများပါတယ်။လက်ရှိသဘောတူချက်ဟာအကန့်ကွန်တကစာပိုက်33ပိုက်ပါဝင်ပြီး12မျက်နှာရှိတဲ့စာချုပ်ဖြစ်ပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့သဘောတူကြပါတယ်။လက်မှတ်မထိုးသေးတဲ့အဖွဲ့တွေနောက်အခါမှာပါဝင်လာနိုင်အောင်လုပ်ထားတာလို့ဆိုပါတယ်။အပြည့်အကရက်စဲရေးကိုလက်တွေ့အကောင့်တွေပေါ်ရမှာလိုက်နာရမယ်စစ်မှုကိစ္စတွေကိုဖော်ပြပါတယ်။သဘောတူတဲ့အတိုင်းသိရစွာလိုက်နာဖို့ပူးတွဲစောင့်ကြည့်ရေးကော်မတီကိုဖွဲ့စည်းရမယ်လို့လည်းဖော်ပြထားပါတယ်။
အပြည့်အစာချုပ်လက်မှတ်ထိုးပြီးတာနဲ့14ရက်တွင်အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံပြီးလက်တွေ့အကောင့်ထဲပို့နိုင်အောင်စီစဉ်ရမယ်လို့အခမ်းအနားမှာဖော်ပြပါတယ်။အပြည့်အခက်ရက်စဲထားတဲ့နေရာတွေမှာစစ်အင်အားထပ်မဖြည့်ဖို့စစ်စခန်းမတည်ဆောက်ဖို့လုံခြုံရေးအန္တရာယ်ဖြစ်စေတယ်လို့ယူဆတဲ့ကိစ္စတွေမှာနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့သဘောတူထားပါတယ်။စစ်အစိုးရခေတ်ကတော့ပြစ်ခတ်မှုရက်စဲထားချိန်မှာအစိုးရစစ်အင်အားနှစ်ဆတိုးပွားလာတယ်လို့